မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လူအကူဂျာမနီနိုင်ငံကလက်မခံဖို့နိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကလွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပါတယ်
Protestierende kann man wegsperren.
ဆန္ဒပြသူတွေကိုဖမ်းချုပ်ချမ်းနိုင်တယ်။နိုင်ငံသားအားလုံးကိုဖမ်းချုပ်ချမ်းနိုင်တယ်ဟုတ်ပါဘူး။မြန်မာစစ်တပ်ကတမိုင်းမှာနောက်ကျောင်းပြန်ခဲ့ဖို့စူးစမ်းကောင်းစူးစမ်းမှာဖြစ်တယ်။ဆီယနာရှင်စနစ်ကိုကျုံ့ဘူးတဲ့မြန်မာပြည်သူတွေကတော့လွတ်လပ်မှုနဲ့ဒီမိုကရေစီရဲ့အရသာကိုသိနေကြပြီဖြစ်တဲ့အတွက်ဒီဆီယနာရှင်ကိုမလိုလားကြပါဘူးလို့ပြောတော့တာပါ။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုဂျာမနီကဘယ်တော့မှလက်ခံမှာမဟုတ်ကြောင်းပြက်ပြက်သားသားပြသကြဖို့လဲလွှတ်တော်အမတ်တွေကိုပါတိုက်တွန်းခဲ့တာဖြစ်ပါတယ်။အနာဘိုင်းတွေကဆန္ဒပြမှုတွေကိုမြက်ရုပ်ဘုံတွေရဘာကြီးစံတွေကြီးအစ်စ်တွေနဲ့ပြစ်ခတ်နှိမ်နှင်းနေတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့သမ္မတဥဝင်းမြင့်ပါဝင်အဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုအ мян ပြန်လှုပ်ပေးပြီးတည်ဝင်ဒီမိုကရေစီနည်းကျအုပ်ချုပ်မှုပြန်ရစားစေဖို့လဲဂျာမနီနိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ် EU ဥရောပသမဂ္ဂကအာဏာသိမ်းထားတဲ့စစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်ထားကြောင်းနဲ့မကြခင်မှာဒါကိုထုတ်ပြန်မှုရှိတယ်လို့လည်းပြောပါတယ်